ဘယ်ဂျီယမ်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေမှာအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့မသိငါတို့20ကျော်ကိုဖမ်းဆီးစစ်ဆေးနေနေမှာပဲဥရောပနိုင်ငံတွေမှာလုံခြုံရေးတွေကိုတိုးမြင့်ထားပါတယ်ဘယ်ဂျီယမ်နိုင်ငံမှာကြီးကျယ်တဲ့အကြမ်းဖက်တိုက်ခိုက်မှုလုပ်ဖို့စီစဉ်နေတယ်လို့ဆိုတဲ့မသိငါတွေကိုစီးနှင်းရှာဖွေမှုအတွင်းလက်နက်တွေရဲဝတ်စုံအတုတွေကိုတွေ့ရှိခဲ့ပါတယ်အကြမ်းဖက်အန္တရာယ်ကိုဒုတိယအမြင့်ဆုံးအဖြစ်တိုးမြင့်ထားပြီးတော့ဘရပ်ဆဲလ်မြို့တော်နဲ့အန်ထဝပ်မြို့တွေမှာလုံခြုံရေးအတွက်စစ်တပ်ကိုဒီကနေ့စနေနေ့မှာစတင်ဖြန့်ချထားပါတယ်။ရှားတာရင်းတွေကဒီဗေဗီယေမြို့မှာစီးနှင်းရှာဖွေမှုအတွင်ရဲကိုပြန်လည်ပြစ်ခတ်တဲ့မသိငါသူနှစ်ယောက်တိုက်ဆုံခဲ့ပါတယ်။နိုင်ငံတော်ဝန်မှလည်းမသိငါသူ73ယောက်ကိုဖမ်းဆီးထားတယ်လို့ဘယ်ဂျီယမ်တာဝန်ရှိသူတွေကပြောပါတယ်။ဂျာမနီနိုင်ငံမှာလည်းအကြမ်းဖက်သမားအဖြစ်မသိငါသူတွေကိုရှာဖွေစီးနှင်းဖမ်းဆီးမှုတွေဆက်ပြီးတော့လုပ်နေပါတယ်။ပြင်သစ်နိုင်ငံမှာလည်း18ယောက်ကျော်တေဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုနဲ့ဆက်နွယ်သူ12ယောက်ကိုဖမ်းဆီးစစ်ဆေးနေပါတယ်။အရှေ့အလယ်ပိုင်းမှာစစ်သွေးကြွအဖွဲ့တွေနဲ့တွားရောက်တိုက်ခိုက်ပြီးတော့ဥရောပကိုပြန်လာကြတဲ့အစ္စလာမ်အစိုးရတွေနဲ့ဒီတိုက်ခိုက်မှုအန္တရာယ်တွေရှိနိုင်တယ်ဆိုတဲ့အစိုးရမှုတွေပို့ပြီးတော့မြင့်မားနေတာနဲ့အတူပြင်သစ်နိုင်ငံဗြိတိန်နဲ့တခြားဥရောပနိုင်ငံတွေမှာလည်းလုံခြုံရေးအသတိအနေထားရှိနေကြပါတယ်။ဒီချိန်ထဲမှာပဲအစ္စလာမ်အစွန်းရောက်မှုနဲ့အစွန်းရောက်အကြမ်းဖက်မှုတွေကိုပူးပေါင်းတိုက်ဖြတ်သွားမယ်လို့အမေရိကန်နဲ့ဗြိတိန်ကပြောကြားခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကိုကာကွယ်နိုင်ဖို့နဲ့အကြမ်းဖက်ကွန်ရက်တွေကိုနှိမ်နင်းနိုင်ဖို့နိုင်ငံတွေအားလုံးကလက်တွဲဆောင်ရွက်နေကြတယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ဝါရှင်တန်မြို့တော်မှာတွေ့ဆုံအပြီးသမ္မတဘရက်အိုဘားမားကတောက်ချနေတော့ကပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်ကင်မရွန်ကလည်းထိခိုက်အန္တရာယ်ပြုကျင်သူတွေရဲ့ရန်နဲ့လုံခြုံရေးအန္တရာယ်ကိုဗြိတိန်ရောအမေရိကန်မှာရင်ဆိုင်နေရပြီးတော့အကြမ်းဖက်သမားတွေကိုနှိမ်နှင်းနိုင်ဖို့ရည်ရှိလောက်ရမှာဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်ရှင်။